ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကငင်းပယ်တဲ့ဆုံးဖြတ်ချက်ကိုအမေရိကန်ဘက်ကဗီတိုအာဏာသုံးပြီးတော့မနေ့တုန်းကကန့်ကွက်ခဲ့ပါတယ်။ဒါဟာသမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်မှာပထမဆုံးအကြိမ်ဖြစ်ဗီတိုအာဏာကိုသုံးစွဲခဲ့တာလည်းဖြစ်ပါတယ်။အမေရိကန်တန်ယုံကိုဘယ်မှာထားမလဲဆိုတာနဲ့ပတ်သက်ပြီးတော့ဘယ်နိုင်ငံကမှအမေရိကန်ကိုပြောလို့ရမှာမဟုတ်ပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်နီကီဟေလီကလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုပြောခဲ့ပါတယ်။ဂျေရုဆလင်ကိစ္စနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအီဂျစ်နိုင်ငံကရေးသားတွင်သင်ခဲ့တာဖြစ်ပြီးတော့အဲ့ဒီမူကြမ်းကိုမနေ့ကမဲခွဲခဲ့တဲ့အခါမှာအဖွဲ့ဝင်14နိုင်ငံကထောက်ခံပြီးတော့အမေရိကန်ကတော့ကန့်ကွက်ခဲ့ပါတယ်။မူကြမ်းထဲမှာဂျေရုဆလင်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မကြခင်ကချတဲ့ကရနဲ့ပတ်သက်ပြီးတော့အကြီးအကျယ်စိတ်ပြရတဲ့အကြောင်းဆုံးဖြတ်ချက်မူကြမ်းမှာရေးသားထားပေမဲ့ဘယ်နိုင်ငံကအခုလိုဆုံးဖြတ်တာလဲဘယ်သူကဆုံးဖြတ်တာလဲဆိုတာကိုတော့မူကြမ်းထဲမှာဖော်ပြမထားပါဘူး။6နှစ်ကျော်ကာလအတွင်းမှာအမေရိကန်ပြည်ထောင်စုကဗီတိုအာဏာကိုသုံးခဲ့တာအခုဂျေရုဆလင်ကိစ္စမှာပထမဆုံးကြိမ်ဖြစ်တယ်လို့လည်းအမေရိကန်သမ္မတနီကီဟေလီကဆိုပါတယ်။ဗီတိုအာဏာသုံးခဲ့တဲ့နေရာမှာသဘောကျကျင်းနေပြီးတော့သုံးခဲ့တာမဟုတ်တယ်လို့ခြေတုံချတုံဖြစ်ပြီးတော့သုံးဆွဲခဲ့တာလည်းမဟုတ်ဘူးလို့နီကီဟေလီကဆိုပါတယ်။အမေရိကန်ရဲ့အချုပ်အခြာအာဏာကိုကာကွယ်တဲ့အနေနဲ့ရောရှေ့လေပိုင်းဒေသငင်းငင်းလုပ်ငန်းစဉ်မှာအမေရိကန်ရဲ့ခန်းကဏ္ဍကိုအကာအကွယ်တဲ့အနေနဲ့ရောအခုလိုဗီဒီယိုအာဏာကိုသုံးစွဲခဲ့တာဖြစ်ကြောင်းဒီလိုသုံးစွဲတာကအမေရိကန်အတွက်မလုံးမလဲဖြစ်စရာဘာအကြောင်းမှမရှိပေမဲ့လုံခြုံရေးကောင်စီမှာကြံနေတဲ့နိုင်ငံတွေအတွက်တော့မလုံးမလဲဖြစ်စရာပါလို့နီကီဟေလီကပြောပါတယ်သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာလုံခြုံရေးကောင်စီရဲ့လက်ရှိဆုံးဖြတ်ချက်တွေနဲ့လဲဆန့်ကျင်နေတာမဟုတ်ဘူးလို့လည်းသူကဆိုပါတယ်